မြန်မာနိုင်ငံရဲ့ပြည်ပမှာဖွဲ့စည်းထားတဲ့တန်ခါဥက္ကဋ္ဌအဖွဲ့ရဲ့ထိုင်းနိုင်ငံဆိုင်ရာဥက္ကဋ္ဌအရှင်ဦးဩဘာသာဟာ1982ခုနှစ်ကနေပြီးတော့1986ခုနှစ်အထိ14နှစ်တာစစ်မှုထမ်းခဲ့သူဖြစ်ပါတယ်။တပ်စုတပ်ချက်ကြီးအဖြစ်နဲ့1980မှာတောခိုရန်ကြံစည်မှုနဲ့တပ်စုတစ်စုလုံးအဖမ်းခံခဲ့ရပြီးတော့ထောင်နှံ3နှစ်ချမှတ်ခံခဲ့ရတာပါ။အဲ့ဒီနောက်မှာတော့စစ်တပ်ကထွက်ခွင့်မရဘဲဆက်လက်အမှုထမ်းခဲ့ရပြီးတော့1986ခုနှစ်မှာတော့တိုက်ပွဲကရတဲ့ဒဏ်ရာနဲ့တပ်ကထွက်ခွင့်ပေးခဲ့ပါတယ်။အခုထိုင်းနိုင်ငံမှာရောက်ရှိနေတဲ့အရှင်ဦးဝါဘာသာကို RFA ကတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။ပထမဦးဆုံးစစ်သားအဖြစ်နဲ့14နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူတဦးအနေနဲ့အရှင်ဦးဝါဘာသာကို2009ခုနှစ်ရွှေဝါရောင်တန်ခါလှုပ်ရှားမှုအတွင်းမှာသူ့ရဲ့စစ်သားဘဝကရဲဘော်တွေကအခုတန်ဃာဘဝကိုရောက်နေသူအရှင်ဦးဝါဘာသာနဲ့တကွာတခြားတန်ဃာတွေကိုပြစ်ခတ်ချိန်မှာဘယ်လိုခံစားရပါသလဲလို့မေးကြည့်ပါလေ
ကျွတ်တို့ကစစ်သားဘဝအချိန်ခါတုန်းကသူကပြည်သူတတ်မတော်အတွင်ဆောင်တဲ့ပြည်သူဘက်ကယက်တီတဲ့ဘူကျိုးရဲ့မိမစကားတွေနဲ့အနီးကပ်တဲ့အချိန်ဒီဘက်ရောက်လာတဲ့ဥစ္စာတော့ဓမြတတ်မတော်ဟိုဘက်ကဗမာတတ်မတော်နဲ့တကွာသွားတယ်ဦးစင်းတို့ခေတ်ကလည်းဥနေဝင်ခေတ်ပဲတိုးတော်ညာလည်းပဲဦးစင်းတို့ခေတ်မှာကမြို့ချစ်စိတ်ရှိတဲ့တတ်ဖို့တတ်မှုတွေကအထိုက်အလျောက်ရှိတယ်အဲ့ဒါဒီဘက်မှာကြတော့တတ်ဖို့တတ်မှုတွေဟာလက်ညိုးတော်ခေါင်းကြီးတွေပဲများလာတော့သူတို့ခိုင်းတာလို့ပြေးတာယူကျွေးတာစအဲ့ဒါကြောင့်မို့လို့ဘုလုံးကတတ်မတော်နဲ့ဒီဘက်ကတတ်မတော်နဲ့ဟာအရေးချင်းရောအရေးသွေးရောစိတ်တက်ချင်းရောအားလုံးကွာဟနေတာကိုတွေ့ရတယ်တိုးတော်ညာလည်းပဲအကုန်လုံးဝဲလားဆိုတော့ဦးစင်းတို့ဒီနေ့အကုန်လုံးလို့မပြောပါဘူးဘက်ကအမြင်မှန်ရပြီးတော့ထွက်လာခြင်းနဲ့တတ်မတော်သားတွေအများကြီးရှိတယ်စစ်သားတိုင်းမရိုင်းပါဘူးအေးဦးနာလက်တဆုပ်စာတွေရဲ့အာနာအောက်ကနေပြီးတော့လှုပ်ရှားနေတဲ့အုပ်စုတစုကိုလက်ကင်ထုတ်သုံးတာပေါ့အဲ့ဒီဒုံကပြစ်တာဟာစစ်သားတွေကြီးပဲမဟုတ်ဘူးကျန်းဖို့တွေအတွင်ပြောင်းနေမိသားအဖွဲ့အချက်ချင်းဒီအဖွဲ့အဲ့ဒီအဖွဲ့တွေဒါဖြစ်တယ်စိတ်ရိုင်းနေဝင်ပြီးတော့သူတို့လှုပ်ကြတယ်သူတို့နောက်တစ်ခုရစီတွေသုံးဆွဲထားတယ်ဦးစင်းဆိုရင်ဒါဘကူကနေကြီးတက်တာလက်ခုမှတွေ့ခဲ့တဲ့တက်တွေဆိုလို့ရင်ရောရောကျူကျူပဲလိုက်လျောတယ်သူတို့နားဖအရာထိပ်ပိုင်းကောင်းဆောင်တွေမှာလက်ကင်ထုတ်တက်ရင်းနေရှိတယ်ဗျအဲ့ဒါကိုအများမသိကြဘူးအဲ့လိုကြီးစားတွေသူတို့ကမွေးထားတဲ့အတွက်ကြောင့်မို့လို့လို့တဲ့ကိုင်းတဲ့နေရာမှာလည်းအဲ့ကြီးစားတွေကဟလာရှေ့ကဥဆောင်ပြီးတော့လှုပ်ထားပ
ါဒီလောက်များပြားတဲ့တန်ဃာတုတွေကိုလူတုကလည်းဝန်းရံပါဝင်ခဲ့ကြပါရဲ့နဲ့ရွှေဝါရောင်တန်ဃာလှုပ်ရှားမှုကြီးဟာစုံငန်းတိုင်အောင်မအောင်မြင်ခဲ့ရပါဘူးဒီအပေါ်မှာအရှင်ဦးဩဘာသာအနေနဲ့ဘယ်လိုသုံးသပ်ပါသလဲလူတုအင်အားပါဝင်မှုမလုံလောက်ခဲ့လို့ပါလား
ရွှေဝါရောင်ဇာနာပြပွဲကြီးဖြစ်ပေါ်တဲ့အချိန်မှာဦးစင်းတို့ကတကယ်ပြည်သူနဲ့နာမှာတိတ်ကြောက်တယ်နောက်တစ်ချက်ဦးစင်းတို့ကလည်းဒီလိုပြစ်ခတ်လိုက်မယ်လို့ဦးစင်းတို့ကမထင်ခဲ့တာပါဦးစင်းတို့ကလည်းသူတို့ကနဲ့နာလောက်တဲ့အစင်လောက်တာလည်းမဟုတ်ဘူးဦးစင်းတို့ကလမ်းလျှောက်ပြီးပရိရွတ်တယ်ပြည်သူတွေကတော့ဦးစင်းတို့ကခက်ခဲတဲ့ရှိမှဆိုတော့မပါပါနဲ့ဆိုပြီးတော့ဦးစင်းတို့ကပြစ်တာရက်ခံထားတာ28ရက်နေ့ကြာတော့မှဦးစင်းတို့ကအဲ့ဒါဒါပြည်သူအခွင့်အရေးတွေကိုပါလူကပါလို့ရပြီဆိုပြီးတော့ဦးစင်းတို့ကဒီလိုပဲဖွင့်ပေးလိုက်တာ26ရက်နေ့မှာရွှေကုံစီဖျားချင်းမှသူတို့ဆက်ရိုက်သူတို့ကတန်ဃာကိုစော်ကားလာပြီဆိုတော့ပြည်သူကလည်းတားလို့မရတော့ဘူးအဲ့တော့မအောင်မြင်ရတဲ့အကြောင်းတရားဆိုတဲ့ဥစ္စာကလည်းအကုတ်မပါလို့ရလို့မဟုတ်ပါဘူးတရားနာရှင်ကအကွက်ကြကြသူကချိန်မုံးဖို့သူကလမ်းစဉ်တွေကိုစီမံထားတာရှိတယ်28ရက်နေ့ညမှာကြောင်းတိုက်တွေကိုညာကြီးမကြီးသဘုံစခန်းသိမ်းတယ်လို့သိမ်းပြတယ်အဲ့ဒါ28ရက်နေ့မှာတန်ဃာကိုတဲ့တဲ့ကိုကြီးမှန်နေတဲ့တကယ်ပြစ်ပြီးတော့ခါတော့တတ်ပြီးတော့သူကလှုပ်ပြလာတယ်တန်ဃာမစုစည်းနိုင်အောင်လုပ်တယ်၊တပိတ်စခန်းမဖွင့်နိုင်အောင်လုပ်လာတယ်၊ရက်စက်မှုကကန့်ကုန်လာတဲ့အတွက်ကြောင့်မို့လို့တန်ဃာကဆက်ပြီးတော့တိုက်ပွဲဝင်ရင်ပြည်သူတွေနစ်နာမှာဆိုလို့ဦးစင်းတို့ကနောက်ကိုကြုံသွားပေးတာပါ။ပြည်သူအတအားပါလာရင်လည်းတအားတည်ကုန်မှာပဲ
။တန်ဃာလှုပ်ရှားမှုကြီးစတင်ခဲ့တာအခုဆိုရင်နှစ်နှစ်ပြည့်ပါပြီခင်ဗျာ။ဒီကနေ့ပြည်ရင်းပြည်ပတန်ဃာလှုပ်ရှားမှုအခြေအနေကဘယ်လိုရှိပါလဲခင်ဗျာ
။တန်ဃာလှုပ်ရှားမှုကပိုပြီးတော့ဒီဘက်မှာကအားလုံးစိတ်လာပါတယ်။တန်ဃာအင်အားလည်းတောင့်တင်းလာတယ်။အရင်တုန်းကတော့စိတ်မဝင်စားလောက်တော့ဘူးလို့နေတဲ့ပုံစံတွေတော့အခုအများကြီးစိတ်ဝင်စားတယ်။ဟလာဦးဇင်းတို့ဒီဘက်မှာကလည်းသာသနာ့ဥဆောင်ဆိုတာဦးဇင်းတို့အခွင့်အရေးရှိတယ်။ရဟန်းမြူတမကဆိုတာလည်းရှိတယ်။သောတုဒနာဘိက္ခုဆိုတာလည်းရှိတယ်။တပ်ပေါင်းစုဆိုတာလည်းဦးဇင်းတို့ဒီဘက်မှာရှိတယ်။အဲ့ဒီအပြင်အခုပြည်တွင်းကနေပြီးတော့အခုလှုပ်ရှားနေတဲ့ငမပြည်ရဟန်းတော်များအခွင့်အရေးအမတန်အင်အားကောင်းတယ်။တက်တော်ကြီးဘွားတော်ကြီးတကယ်တိတ်ခါတော်ရဆရာတော်ဘုရားကြီးတွေဦးစီးထားတယ်ဆိုတာဦးဇင်းတို့သိရတယ်လေ။အရင်တုန်းကဘလို့မှဆရာတော်ကြီးတွေမပါလာတဲ့အခွင့်အရေးဟာအခုဆရာတော်ကြီးအပား20ကျော်လောက်ပါလာတဲ့အတွက်ကြောင့်မို့လို့အခုနောက်ပိုင်းကပူပြီးတော့အင်အားကောင်းလာတယ်။ဒီတကလှုပ်ရှားမှုရှိရင်ဘလို့မှနားအပားဟာပိတ်ဆို့နိုင်မှာမဟုတ်ဘူး။ပြောင်းလဲကိုတကယ်တကယ်လုံနိုင်တဲ့ပုံစံတွေကဒီအပြင်လူတွေမဟုတ်ပါဘူး။ပြည်တွင်းအင်အားပဲရှိတယ်။အပြင်လူတွေကပံ့ပိုးသူပဲဖြစ်ပါလိမ့်မယ်။ bambu le sui le di lu ta phwe sa na phwe sa ne bambu ni lu u zin lu ma ya ba le ne kai a phwe a si di le a long paung nai ngan yi a phwe a si di ga le a long paung a di lu a long paung le lu pi lo u zin lu wa pi twin in a go te nyi le nyi ne ha la a chain kai pi lo u zin lu lou cha lai me su lu chi yin di au myin mu wa le da kan a kwa ma be chi ba de nai ngan nya a gu nyi so da ga ha la ba lu ma le ma ya do ဒီနေ့တော့သာစုကြည်ကိုဦးထောင်တနစ်ခွဲချတယ်ဆိုတာဒါမတရားလုပ်တာပဲအားဒါလဲတနစ်ခွဲတယ်မဟုတ်ဘူး10နှစ်ချလဲသူက10နှစ်လက်ချရဲနေတယ်လူပဲမျော်လင့်ချက်ရောင်ကြီးကိုဦးစင်းတို့လိုချင်ရင်ညှို့ညွတ်ဖို့တို့လိမ့်မယ်အဲ့ဒီညှို့ညွတ်တဲ့တစ်ချိန်နဲ့တစ်ပြိုင်တည်းချိန်ကိုက်ပြီးတော့လှုပ်ရှားမယ်ဆိုလို့ရှိရင်ဒါအောင်မြင်မှာပါဦးစင်းတို့
ဒါကတော့တန်ခါအုပ်ဆောင်အဖွဲ့ရဲ့ထိုင်းနိုင်ငံဆိုင်ရာဥက္ကဋ္ဌအရှင်ဦးဩဘာသမိန့်ကြားသွားတာပါနောက်တစ်နေ့အစည်းအဝေးမှာအရှင်ဦးဩဘာသရဲ့တူရဘွေချင်းမြင့်ခံရတဲ့တိုက်ပွဲအကြောင်းနဲ့ထောင်တွင်းအတွေ့အကြုံတွေရဲဘက်စခန်းကအတွေ့အကြုံတွေကိုတင်ပြပေးဖို့ရှိပါတယ်ရှင်။စောင့်မျှော်နားဆင်ကြပါ